ပေါ်ရမင်းကြီးဖရန်စစ်ကရှေ့တောင်အာရှခီးစဉ်တွင်မှာတော့စင်ကာပူနိုင်ငံကိုဒီကနေ့ဗုဒ္ဓဖူးနေ့ဒေသစံတော်ချိန်နေ့လယ်ပိုင်းမှာရောက်ရှိသွားပြီဖြစ်ပါတယ်။စင်ကာပူယဉ်ကျေးမှုဝန်ကြီးအက်ဒဝန်ထွန်အပါအဝင်စင်ကာပူအကြီးအကဲအရာရှိတွေကပေါ်ရမင်းကြီးကိုချန်ကီလေစိတ်မှာကြိုဆိုခဲ့ကြတာပါ။နောက်ပိုင်းမှာတော့ရိုးရဝစ်စုံတွေဝစ်ဆင်ထားတဲ့ကလေးလေးယောက်ကစင်ကာပူနိုင်ငံရဲ့တရားဝင်ဘာသာစကားတွေဖြစ်တဲ့မလေးအင်္ဂလိပ်တမီနဲ့မက်ဒရင်းတရုတ်ဘာသာစကားတွေနဲ့ကြိုဆိုနှုတ်ဆက်ခဲ့ပါတယ်။အဲ့ဒီခီးစဉ်အတွင်းမှာပေါ်ရမင်းကြီးကနိုင်ငံရေးအာဏာပိုင်တွေကိုမိကွန်းပြောမဲ့အပြင်လူရောက်5000ခွဲလောက်တက်ရောက်မယ်လို့မှန်းထားတဲ့တရားဟောပွဲကိုလည်းစင်ကာပူအမျိုးသားအကစားရုံမှာကျင်းပဖို့စီစဉ်ထားပါတယ်ရှင်။